ခဏလေးချင်းယူပြီးတော့ခဏဆူတောင်းရအောင်အားလုံးအဖဘုရားသခင်ဒီကနေ့သင်ရှင်းတဲ့ဘိမှန်တော်ကိုဖူးမြော်ပြီးတော့မှဘုရားသခင်ရဲ့ရှေ့မှောက်တော်မှာပြန်လဲပြီးတော့အတူတကွအွန်လိုင်းအားဖြင့်တဆင့်လူပုဂ္ဂိုလ်အားဖြစ်တော်၎င်းဝပြုကိုကွယ်နိုင်တဲ့အချိန်အခါပြင်ဆင်ပေးတဲ့အတွက်နာမတော်ကိုချီးမွမ်းကြပါ၏အဖကိုရိုဤအတူရှိနေခြင်းနှိမ့်သိအားပေးနေခြင်းကျွန်တော်တို့အနီးအနား၌နီးကပ်စွာရှိနေခြင်းအမှုကိုကျွန်တော်တို့ဆက်လက်အာယုံပြု၍ယုံကြည်ကိုးစားနိုင်ဖို့မဆာတော်မူပါဒီကနေ့ရှိတဲ့နေရာကနေဝတ်ပြုခွင့်နေကြတဲ့ယုံကြည်သူမိတ်ဆွေမိသားစုရောက်စီတိုင်းတို့အတွက်လည်းကောင်းချီးပေးဆုတောင်းပါဖာသူတို့နဲ့တူရှိ၍သူတို့ရဲ့နာဒီကိုဖွင့်ပေးပါသူတို့ရဲ့စိတ်နှလုံးရဲ့ဉာဏ်မျက်စိကိုဖွင့်ပေးတော်မူပါသူတို့ကိုတွင်တွင်ရဲ့ကျွန်တော်တို့ဒီအလုံးအယောက်စီတန်းတို့ကိုနှုတ်ထွက်စကားတော်၌ဆက်လက်၍ကြီးထောက်ဖို့အလုံးဟာမဆာ၍တွင်တွင်တော်မူပါခရစ်တော်၏မြတ်တော်နာမကိုအပြည့်ပြည့်ဆုတောင်းပါတာဖာပြတိခင်အာမင်ကျွန်တော်ဒီမနေ့ကတော့ဆာလံ38အငယ်30ကနေကျွန်တော်တို့ခွန်အားယူဖို့ဖြစ်ပါတယ်ဟိုလွန်ခဲ့တဲ့အပတ်ကကျွန်တော်တို့တရိယာကြလားမသိဘူးကျွန်တော်တို့ခွန်အားယူထားတဲ့အချက်တည်းနော်လွန်ခဲ့တဲ့ပတ်ဒီမှာဒီကောင်းသောသူဖြောင့်မတ်သောသူရဲ့ဒီလက္ခဏာလေးတွေပေါ့သူရဲ့ feature လက္ခဏာတွေကျွန်တော်တို့ပြောခဲ့တယ်သူကငွေကြေးနဲ့ပတ်သက်လာရင်တော့လူတွေကိုသနာပြီးတော့ပေးနေတာကိုတွေ့ရတယ်သူရဲ့နှုတ်ရပါးစပ်တွေကိုကျွန်တော်ကြည့်ရင်သူကပညာနဲ့တရားတဲ့စကားတွေကိုသူပြောတာကျွန်တော်တို့တွေ့ရတယ်သူရဲ့စိတ်နှလုံးထဲမှာတရားတော်တီရှိနေတာတွေ့ရတယ်သူရဲ့တက်တာအแทမှာเนาะဘုရားသခင်သွန်သင်တဲ့တရားဒီကိုသူကျင့်နေတာပြုတ်သွားတာကိုကျွန်တော်တို့တွေ့ရဘုရားသခင်ကကောင်းတဲ့လူတွေကိုသူတို့ရဲ့သူတို့သွားရမယ့်တရားတော့အတိုင်းပဲသွားနိုင်ကိုသူတို့ရဲ့ခြေလှမ်းတွေကိုတတ်မှတ်ပေးတယ်ဆိုတာဟိုဘက်ကကျွန်တော်တို့ပြောပြီးပြီဆိုဒီတပတ်ဆိုလို့ရှင်ကျွန်တော်တို့ဘာပြောမလဲဒီတပတ်ကအငယ်30ထဲမှာ30ခွန်30ထဲမှာကျွန်တော်တို့ဘာတွေ့ရလဲဆိုတော့ကျွန်တော်ခဏလေးအတူတူကဖတ်ကြရအောင်ဆာလံ30ခွန်30ဖြောင့်မတော်သူဤနှုတ်သည်ပညာကိုမွတ်ဆိုတတ်ဤသူဤရှာသည်လဲတရားသောစကားကိုပြောဆိုတတ်ဤ30ကိုဆက်ဖတ်လိုက်မယ်သာဝရဖျားဤတရားတော်သည်သူဤစိတ်နှလုံးထဲ၌တည်သည်ဖြစ်၍သူသွားသောအခါမချော်လဲရာအမတန်မှဟောရှင်းလင်းပြတ်သားတဲ့အကျံပိုက်တစ်ခုပဲဖြောင်းမတ်တဲ့သူတွေရဲ့နှုတ်ကပညာကိုမွတ်ဆိုတယ်ဟာသူတို့ကသူတို့ရဲ့ရှာတွေကတရားသောစကားကိုပြောဆိုတယ်ဆိုတာကျွန်တော်တို့ရဲ့ဒီခက်ကကျွန်တော်တို့ရဲ့ဒီဟိုကျွန်တော်တို့ဆိုရှယ်မီဒီယာပဲကြည့်ကြည့်ပေါ့နော်ညကျွန်တော်တို့ကိုယ်၌ကိုယ်ပဲကြည့်ကြည့်ဘာဒီခက်စားလဲဆိုတော့အခုလောကကြီးထဲမှာ freedom of speech ကတော်တော်ခက်စားတယ်ကျွန်တော်ပြောခွင့်ဆိုခွင့်ရှိတယ်ဟမ်ပြောပိုင်ခွင့်ဆိုပိုင်ခွင့်ရှိတယ်ကျွန်တော်ကလွတ်လွတ်လပ်လပ်ပြောခွင့်ဆိုခွင့် freedom of speech ဆိုတော့ကျွန်တော်တို့ကကန်ဆောင်ပြီးတော့မှကျွန်တော်တို့ပြောချင်ရာကိုပြောနေကြတယ်။နည်းနည်းတော့အလွယ်သုံးစားတယ်ပေါ့လေ။တာဝန်ရှိရှိတာဝန်ခံယူမှုတောင်မှတစ်ခါတလေရစ်ရှူရှုပြီးတော့ကျွန်တော်တို့ပြောချင်ရာပြောတဲ့အချက်တွေရှိတယ်။ကျွန်တော်တို့ခက်မှာဘာတွေရှိသေးတယ်လဲဆိုလို့ရှိရင်တော့ human right နော်လူအခွင့်အရေးဒါကကျွန်တော်အခွင့်အရေးပဲဒါကကျွန်တော်တို့ဒါကဂျမအခွင့်အရေးပဲဆိုပြီးတော့လူအခွင့်အရေးကိုလည်းကျွန်တော်တို့ပြောကြတယ်ဆိုကြတယ်အကြောင်းပြပြီးတော့ကျွန်တော်တို့ညင်းကြတယ်ခုန်ကြတယ်ဒါပေမဲ့တမချန်စာကကျွန်တော်တို့ရဲ့ဒီပြောပိုင်ခွင့်ဆိုပိုင်ခွင့်တွေကိုနော်ကျွန်တော်တို့ရဲ့ဒီလွတ်လပ်မှုကျွန်တော်တို့မှာအခွင့်ရှိပါတယ်ကောင်းကောင်းပြောခွင့်ရှိတယ်ကောင်းကောင်းဆိုခွင့်ရှိတယ်အခွင့်တွေကိုကျွန်တော်တို့ဘလို့ကျွန်တော်တို့ကအသုံးချမလဲဆိုတာတမန်ကျန်ဆန်ကလက်ညွန်ပေးတယ်ဖြောင့်မတ်တော်သူရဲ့အသက်တာအဖြစ်ကျွန်တော်တို့လက်ညွန်တယ်ဘလို့သူအသုံးချတယ်ဆိုလို့ရှင်တော့ဖြောင့်မတ်တော်သူကသူလည်းကြိုက်တာပြောလို့တော့ရပါတယ် freedom of speech ဒါပေမဲ့သူကပြောလဲသူ့ရဲ့နှုတ်ကပညာကိုအမွတ်ဆိုတယ် သူ့ရဲ့ရှာကရောသူ့ရဲ့ရှာကတရားသောစကားကိုသူပြောတယ်ဒီကနေ့အဲ့ဒီ background လေးကိုကျွန်တော်တို့ကြည့်အောင်တမချန်းစာထဲမှာမတရားတဲ့လူတွေကောဘာတွေလုပ်ကြလဲဘာတွေပြောကြလဲကျွန်တော်တို့ဆာလံ7ထဲမှာကျွန်တော်ပဲဖတ်ပေးတော့မယ်နော်ဆာလံ7ထဲမှာမတရားတဲ့လူတွေကိုခဏလေးကြည့်အောင်ဤနည်းချင်းတို့ဒီတူးကိုတူးမုတ်တာသုံး၍ချောမုတ်သောနှစ်ခမ်းနှစ်ခွသောစိတ်နဲ့ပြောတတ်ကြပါ၏ဂျေဆန်အချင်းချင်းပါပြောကြလဲမုတ်တာသုံးပြီးတော့ချောမုတ်သောနှစ်ခမ်းနှစ်ခွသောစိတ်နဲ့စကားပြောကြတယ်ငါတို့ဒီကိုရှာအဖြစ်နိုင်ပြီကိုနှခမ်းဒီကိုအမှုကိုစောင့်လိမ့်မည်ငါတို့ဤသခင်ကအဘယ်သူနည်းဟုပြောဆိုသောသူတို့ဤချောမွသောနှခမ်းနဲ့ဝါကြွားသောရှာရှိသည်များတို့ကိုထာဝရဘုရားသည်ဖြတ်တော်မူ၏ဖြတ်ပလိုက်တာကိုပြောတာတဲ့မတရားလေလူကဘာပြောလဲဆိုတော့သူတို့ကမိုးတာကိုသုံးပြီးတော့ပြောတယ်ချောမောတဲ့နှခမ်းနေနဲ့နှစ်ခွသောစိတ်တွေနဲ့ကိုရှာကိုရဲ့နှခမ်းကိုအာကိုပြီးတော့ငါတို့အနိုင်ယူမှာပါဘာမှဆိုရင်စရာမရှိပါဘူးကြောက်စရာမရှိပါဘူးကျွန်တော်ပြောရင်ပြီးသွားမှာပါကျွန်တော်ငိမ့်ခုံရင်နိုင်သွားမှာပါကျွန်တော်ပြောလိုက်ရင်ပြီးတယ်ဆိုပြီးတော့ငါတို့ကိုဘယ်သခင်ကမှမအိုးဆိုဘူးငါတို့ကငါတို့သခင်ပဲငါတို့ရှာပြငါတို့အနိုင်ယူမယ်ငါတို့နှခမ်းပြငါတို့အနိုင်ယူမယ်ငါတို့ပြောရင်ငါတို့ငိမ့်ခုံရင်ငါတို့ပြောလိုက်ရင်ဖြစ်တယ်လို့ထင်ကြတယ်အဲ့ဒါကမတရားသောသူတွေရဲ့ဒီလုံနေတဲ့သူတို့ရဲ့အချက်အထူးသဖြင့်သူတို့ကဒီစကားပြောခြင်းအမှုအရာနဲ့ပတ်သက်လာရင်သူတို့အဲ့လိုပြောတယ်ဘုရားသခင်အရာမှာကြိုက်ဘုရားသခင်ကသူ့ရဲ့လူမျိုးတော်ရဲ့အမှုကိစ္စတွေကိုတရားစီရင်ဖို့မှန်မှန်ကန်ကန်ပြောဖို့ဆိုဖို့ကြင့်ကြံနေထိုင်ဖို့ရန်အတွက်တရားသူကြီးတွေကို तू ကခန့်အပ်တယ်အဲ့ဒီတရားသူကြီးတွေကဘာလုပ်ရမလဲဆိုလို့ရှိရင်တော့ဆာလံ80နှစ်မှာဘုရားသခင်သည်ဖျားတို့ဤပြိသန်၌ရက်ရက်နေတော်မူ၍ဖျားတို့အလျင်၌စီရင်တော်မူ၏ဘုရားသခင်ဖျားတို့ဘုရားသခင်ဖျားတို့ဆိုတာကအဲ့ဒီဖျားတို့ဆိုတာကတရားသူကြီးတွေကိုပြောတာတရားစီရင်ပိုင်ခွင့်ရှိတဲ့အကြီးအကဲတွေကိုပြောတာအဲ့ဒါတွေကိုဖျားတို့လို့ပြောတာသင်တို့သည်မတရားသောသူတို့၏မျက်နှာကိုထောက်၍အဘယ်မျှကာလပတ်လုံးမတရားသည်ဖြင့်စီရင်ကြမည်နီစင်ရသောသူနှင့်မိမမရှိသောသူတို့ကိုဆောက်မှကြလောညိုညင်သောသူနှင့်ငတ်မွတ်သောသူတို့ဖက်၌တရားစီရင်ကြလောဆိုပြီးတော့ဘုရားသခင်ကတရားစီရင်တဲ့တရားသူကြီးတွေကိုသူပြောတယ်ကျွန်တော်ဒီကနေ့တရားစီရင်တဲ့တရားသူကြီးဖြစ်เสียမလိုဘူးဒီကနေ့ကျွန်တော်တို့ရဲ့အိမ်မှုကိစ္စတွေမှာပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့သင်းတော်ကိစ္စတွေမှာပဲဖြစ်ဖြစ်ကျွန်တော်တူဦးနဲ့တူဦးဆက်ဆိုင်တဲ့အမှုမှာကျွန်တော်တို့တွေရဆုံးဖြတ်ချက်တွေချနေကြတာပဲနော်တရားသူကြီးဖြစ်နေเสียမလိုပါဘူးဒီကေတို့တကယ်ပဲကျွန်တော်တို့တွေဟာတရားသောနည်းအဖြစ်စီရင်ကြသလားဆုံးဖြတ်ချက်တွေချကြသလားဒီကနေ့အဲ့လိုမှမဟုတ်ဘူးဒီကနေ့ကျွန်တော်တို့အနေမှာရှိတဲ့မိဘမယ်တွေဆင်းရဲတဲ့လူတွေနော်အိုးမိမိကိုယ်ကိုမဆာချင်းဟာမတတ်နိုင်တဲ့မိမိကိုယ်ကိုမိမိလူပုံအလဲမှာမတတ်ဆွမ်းနိုင်သေးတဲ့လူတွေညှို့ညင်တဲ့လူတွေငတ်မွေးတဲ့လူတွေဒီအပေါ်မှာကျွန်တော်တို့တွေကဘလို့ဆုံးဖြတ်ချက်တွေချကြတယ်လဲတရားသူကြီးဖြစ်နေစရာမလိုပါဘူးဘလို့စကားတွေပြောကြတယ်လဲကျွန်တော်တို့ဆင်ခြင်ဖို့ရည်ကြီးတယ်အဲ့ဒါကြောင့်ဒီကနေ့ကျွန်တော်တို့ဆာလံ39ကနေပြောတဲ့ဖြောင့်မတ်သောသူဟာနော်သူ့ရဲ့နှုတ်ကနေပညာစကားကို၎င်းသူ့ရဲ့ရှာကနေတရားသောစကားကို၎င်းသူပြောတယ်ဆိုတာကဒီကနေ့ဆင်ခြင်ဖို့အင်မတန်မှတင့်တော်တဲ့အမှုဖြစ်ပါတယ်ကျွန်တော်တို့ပညာနံပါတ်1ပညာကိုရင်ပြောအောင်ပညာဆိုတာဘာလဲဖြောင့်မတ်သောသူ၏နှုတ်သည်ပညာကိုမွဲ့ဆို၏ပညာဆိုတာကဖြောင့်မတ်ခြင်းကောင်းတဲ့အရာဖြောင့်မတ်တဲ့အရာတည်ကျွမ်းခြင်းကနေတဆင့်လာတယ်နော်ဖြောင့်တဲ့အရာကောင်းတဲ့အရာကိုသိခြင်း knowledge of righteousness ဒါကဖျားရှိလူရှိမှာဖြောင့်တယ်မှိုင်တယ်ဆိုတာကိုသိကျွမ်းခြင်းကနေပဲတဆင့်လာတယ်အဲ့ဒီဟာမရှိဘူးဆိုလို့ရှိရင်ဒီဟာကဖျားကြိုက်တဲ့ဟာဒီဟာကဖျားမကြိုက်တဲ့ဟာဆိုတာကိုမခွဲခြားနိုင်ဘူးခွဲခြားနိုင်တဲ့အသည့် ဉာဏ်မရှိဘူးတရားအတိတရားမရှိဘူးဆိုလို့ရှိရင်ပညာဆိုတဲ့ wisdom မရှိနိုင်ဘူးကျွန်တော်တို့ကောင်းတဲ့အရာနဲ့ဖြောင့်တဲ့အရာတွေမှန်တဲ့အရာတွေဘယ်လိုသိနိုင်မလဲတမန်ကျမ်းစာကသွန်သင်ထားတယ်ဒါကြောင့်ကောင်းတဲ့အရာတွေသိဖို့မှန်တဲ့အရာတွေသိဖို့ဖြောင့်မတ်တဲ့အမှုတွေကျွန်တော်တို့သိဖို့ရတဲ့အတွက်တမာကျမ်းစာကိုလေ့လာနေဖို့တမာကျမ်းစာရဲ့တုန်တင်ချက်ကိုကျွန်တော်ခံယူနေဖို့ knowledge of righteousness must be found in the scripture တမာကျမ်းစာထက်၌ဖြောင့်မတ်တဲ့အရာတွေကိုရှာဖွေပြီးတော့ကျွန်တော်တို့ရဲ့ဗဟုသုတကိုစုဆောင်အောင်အဲ့ဒီဗဟုသုတကိုလက်တွေ့ဖော်ဆောင်ခြင်းဟာ wisdom ပညာဖြစ်တယ်အဲ့ဒီကျွန်တော်တို့သိထားတဲ့ကောင်းတဲ့အရာမှန်တဲ့အရာတွေအတိုင်းပဲကျွန်တော်တို့နေထိုင်ခြင်းဆုံးဖြတ်ချက်ချခြင်းအမှုဟာပညာဖြစ်တယ်။ဆိုဖြောင့်မတ်တော့သူကဒီဟာကောင်းတယ်ဒီဟာမကောင်းဘူးဆိုတာကိုတမန်ချမ်းစာရခွဲခြားစိတ်ဖြိုင်နိုင်တာပဲမဟုတ်ပဲနဲ့ဒီဖြောင့်မတ်တော့သူကအဲ့ဒီဟာတွေကိုကြင်ကြံပြီးတော့ပညာစကားကိုပဲသူပြောတယ်ဆိုကျွန်တော်တို့စင်ခေါ်ချက်ကအများကြီးကျွန်တော်စင်ခေါ်ချက်ကတမန်ကျမ်းစာတွေကနေဘုရားသခင်ကနေပြောပြနေတဲ့ဖြောင့်မတ်တဲ့အရာတွေကိုအများကြီးတစ်ခုပြီးတစ်ခုစုဆောင်းနေဖို့ရည်ရည်ကြီးတယ် knowledge of what is right and righteous ကိုကျွန်တော်တို့စုဆောင်းဖို့ knowledge ကိုအရင်ဆုံးစုဆောင်းဖို့ကျွန်တော်တို့တည်တဲ့လောက်တော့မှအကုန်ချက်ချင်းမကျင့်နိုင်သေးဘူးအဲ့ဒါစုဆောင်းတာများလာပြီဆိုလို့ရှိအဲ့ဒီအရာတွေကနောက်ပိုင်းကျကျွန်တော်တို့လက်တွေ့ဖော်ဆောင်ခြင်းအဖြစ် wisdom ပညာဉာဏ်ဖြစ်လာတယ်အဲ့ဒါမှသာလျှင်ကျွန်တော်တို့ကကျွန်တော်တို့ရဲ့နှုတ်ဒီကပညာကိုမွတ်ဆိုနိုင်တော်သူဖြစ်လာလိမ့်မယ်နောက်တစ်ခုတရားသောစကားတရားသောစကားတရားမျှတခြင်းပေါ့တနည်းအားဖြင့်တရားမျှတခြင်းတရားဆိုတာက the mahonthae ကဟိုအရေးကြီးဆုံးအချက်တစ်ချက်လို့ပြောရင်သိမှမှာဘူးအငယ28ထဲမှာထာဝရဘုရားသည်တရားကိုနှစ်သက်တော်မူ၏ God loves justice ကျွန်တော်ဂျေရမိုင်းတစ်ချက်ဖတ်ပေးမယ်နော်ဂျေရမိုင်းထဲမှာယေရမိအခန်းကြီး9အငယ်24ထဲမှာဝါကျွားတော်သူမိသည်ကငါသည်မြေကြီးပေါ်မှာချစ်သနာခြင်းတရားသဖြင့်စီရင်ခြင်းဖြောင့်မတ်ခြင်းကိုပြုသောထာဝရဖြစ်ဘုရားဖြစ်ကြောင်းတည်းဟုသောငါသဘောကိုတိနာလေခြင်း၌တာဝါကြွားစေငါသည်ထိုအရာတို့၌မွေးလျော်သည်ဟုထာဝရဘုရားမိတ်တော်မူ၏ထာဝရဘုရားကကျွန်တော်တို့ကိုတိစေခြင်းတာဝါကြွားစေခြင်းတာအချက်၃ချက်ပဲရှိတယ်ငါဟာချစ်တယ်တနာတတ်တယ်တရားသဖြင့်စီရင်တယ်ဖြောင့်မတ်ခြင်းအမှုကိုပဲပြုတယ်ဖျားဖြစ်တယ်ဆိုတဲ့ဟာကိုကျွန်တော်သိပါတယ်အဲ့ဒီဆိုတဲ့ဘုရားသခင်ရဲ့သဘောတဘာဝကိုနားလည်တယ်ဆိုတဲ့အမှုမှာပဲဝါကြွားစေချင်။ဘာဖြစ်လို့လဲဘုရားသခင်ကအဲ့ဒီအမှုမှာ तू ကဂျေနဲ့တယ်၊မွေးလျော်တယ်၊နှစ်သက်တယ်။ God delights ဘုရားသခင်ကတရားတာကိုနှစ်သက်တယ်။ဘုရားသခင်ကတနာကျင်တာချင်းကိုနှစ်သက်တယ်။ဘုရားသခင်ကဖြောင့်မတ်ခြင်းအမှုကိုပြုနေတာနှစ်သက်တယ်။အဲ့ဒီဟာကသူ့ရဲ့သဘောတဘာဝဖြစ်တယ်။ငါရဲ့သဘောငါရဲ့ nature ငါရဲ့သဘောတဘာဝလို့ပြောတာနော်သူ့သဘောတဘာဝဖြစ်တယ်။ဆိုတော့ကျွန်တော်တို့ဒီဆာလန်စီယာကဖြောင့်မတ်တော်သူရဲ့ရှာဟာတရားစကားကိုပြောတယ်လို့ပြောတဲ့အခါမှာဖြောင့်မတ်တော်သူတွေကကျွန်တော်တို့ပြောတာဆိုတာဒုက္ခရောက်နေတဲ့ဆင်းရဲနေတဲ့ငတ်မွေ့နေတဲ့လူတွေမိဘမဲ့တွေနဲ့ပတ်သက်လာပြီဆိုလို့ရှိရင်ကျွန်တော်တို့ပြောသမျှဆိုသမျှဟာတရားဖက်ကိုယက်တည်ပြီးတော့ပြောရအောင်ဘုရားသခင်ရဲ့သဘောတဘာဝဖက်ကိုယက်တည်ပြီးတော့ကျွန်တော်နေရမှာကျွန်တော်တို့ပြောတာဆိုတာဒီကဘုရားသခင်ရဲ့သဘောကိုထင်ဟပ်စေပြီးတော့အဲ့ဒီဖက်ကိုယက်တည်ပြီးတော့အဲ့ဒီဖက်ကိုကျွန်တော်တို့အားပေးပြီးတော့အဲ့ဒီဖက်ကလည်းကျွန်တော်တို့ပြောရမှာဆိုရမှာနေထိုင်ရမှာကျွန်တော်တို့ပြောနေတဲ့ကျွန်တော်တို့ရဲ့စကားတွေကဘုရားသခင်ရဲ့ righteous character သ ူဖြောင့်မတ်တဲ့သူ့ရဲ
့အကျင့
်သူ့ရဲ့သဘောကိုဘုရားသခင်ရဲ့ဖြောင့်မတ်တဲ့သဘောကိုပေါ်လွင်ထင်ရှားစေသောအမှုကျွန်တော်ဖြစ်ရကျွန်တော်ပြောတဲ့ဟာတွေကအဲ့ဒါကကျွန်တော်တို့ဟိုကျွန်တော်တို့လက်တွေ့မှာတခုခုဆုံးဖြတ်တဲ့အခါမှာတခုခုဟိုစကားတွေပြောတဲ့အခါမှာကျွန်တော်တို့အောက်မေ့စရာနှစ်ခုရှိတယ်တခုကတော့ခုနကကျွန်တော်ပြောတဲ့ဘုရားသခင်ရဲ့ဖြောင့်မတ်တဲ့သဘောကိုအောက်မေ့ပါ God's righteous character နောက်တခုကနောက်တခုကတော့ဘုရားသခင်ဟာဒီတရားတွေကိုကျွန်တော်တို့ကိုပေးတော်သူဖြစ်တယ်တရားသဖြင့်စီရင်တဲ့တရားသူကြီးအကြီးဆုံးဖြစ်တယ်ဆိုတာကိုအောက်မေ့ပြီးတော့ကျွန်တော်တို့ကအသက်ရှင်ရမှာနော် God's righteous character ကိုကျွန်တော်တို့ကအမြဲတမ်းခုနကဂျေရမိုင်းယာ9ထဲမှာပြောတဲ့ဘုရားသခင်ရဲ့ဖြောင့်မတ်တဲ့သဘောကိုအမြဲတမ်းအောက်မေ့ပြီးတော့မှကျွန်တော်တို့စကားပြောဖို့နေထိုင်ဖို့ဆုံးဖြတ်ဖို့ဖြစ်တယ်နောက်တစ်ခုကဘုရားသခင်ဟာကျွန်တော်ကိုလည်းတရားစီရင်မဲ့ဖြောင့်မတ်သောတရားသူကြီးဖြစ်တယ်ဒီတရားတွေအားလုံးကိုပေးတဲ့ဟို law giver ဖြစ်ပညတ်ဒီအားလုံးကိုပေးတဲ့တရားသူကြီးဖြစ်တယ်ဆိုတာကိုလည်းအောက်မေ့ခြင်းနဲ့ကျွန်တော်တို့တရားတွေအမှုတွေကိုစီရင်ဖို့ဆုံးဖြတ်ဖို့ဆုံးဖြတ်ချက်ချဖို့ဖြစ်တယ်အရင်ကြီးကြီးတယ်ကျွန်တော်တခါတလေမေးတာကကျွန်တော်တရားတယ်မတရားဘူးဒါပဲစဉ်းစားတယ်ကျွန်တော်လည်းဒီအမှုမှာဘုရားသခင်ကတရားစီရင်တဲ့ခါကြရင်တရားသူကြီးဖြစ်တဲ့ဘုရားသခင်ကျွန်တော်ကိုချီးပြီးတော့ဒီအမှုကျွန်တော်စီရင်နေတာကိုသူကလည်းကျွန်တော်စီရင်နေမယ်ဆိုလို့ရှိဆိုရဟာကိုအောက်မေ့ပြီးတော့ကျွန်တော်တို့ကဒီတရားသောစကားကိုပြောကြဖို့ဖြစ်တယ်သူ context ကဘယ်မှာပြောမလဲကျွန်တော်တို့ဆင်းရဲတဲ့လူတွေဒုက္ခရောက်တဲ့လူတွေမိဘမဲတွေနော်နစ်နာနေတဲ့လူတွေသူတို့ဖက်ကနေရက်တည်ပြီးတော့ကျွန်တော်တို့ပြောဖို့ဖြစ်တယ်ဘုရားသခင်ရဲ့သဘောကိုထင်ဟပ်စေဖို့ဖြစ်တယ်ဆိုတော့ဒီဖြောင့်မတ်သောသူကဒီနေ့ကျွန်တော်ပြောချင်တဲ့တကယ် main point တစ်ခုကတော့ဒီဖြောင့်မတ်သောသူကအရန်ထူးဆန်းတယ်နံပါတ်1သူကဖြောင့်မတ်သောသူဖြစ်တဲ့အတွက်နော်ဘုရားသခင်ကနေသူ့ကိုကယ်တင်ပြီးသားဘုရားသခင်သာသမီဖြစ်တဲ့အတွက်ဖြောင့်မတ်သောသူဖြစ်တဲ့အတွက်ဘုရားသခင်ကသူ့ကိုအများကြီးဖွင့်ပြတယ်ပညတ်ဒီပေးထားတယ်တရားတွေပေးထားတယ်တရားအလိုက်နေတရားတော်တွေပေးထားတယ်ဆိုတော့သူကဘာလုပ်လဲဆိုတော့အဲ့ဒီတရားတွေကိုသူ့ရဲ့စိတ်နှလုံးထဲမှာ तू ကတူထားတယ်ဟာအငယ်31ထဲမှာတရားတော်ကို तू ဒီစိတ်နှလုံးထဲ၌တည်စေတယ်တဲ့ဆိုတော့တရားတွေကို तू သိသလားကောင်းတာမကောင်းတာသိသလားသိတယ် knowledge အဲ့ဒီတရားတွေကို तू အသက်တာ तू နှလုံးထဲမှာ twin လာ twin ထားတယ်သူရဲ့အတ္တာအထဲမှာရောသူအဲ့ဒီတရားအတိုင်းပဲလျှောက်သွားသလားအငယ်34မှာဆိုလို့ရှိရင်သူလျှောက်သွားနေတယ်တရားကိုမျှော်လို့ရဲ့လိုင်းတော်သို့လျှောက်သွားလို့သူလျှောက်သွားတယ်39မှာဆိုလင်ချင်းတရားကိုဆောင်းလျှောက်လို့ဖြောင့်မတ်ချင်းတရားကိုကြည့်ရှုစင်ချင်လို့ထို့တို့ပြုတော်သူဟမ်ဆိုလင်ချင်းတရားတွေကိုဆောင်းလျှောက်နေတယ်ပြီးတော့မှဖြောင့်မတ်ချင်းတရားကိုစင်ချင်နေတဲ့ပုံကိုဖြစ်တယ်ဒီလူကဆိုတော့ knowledge ရှိတယ်သူအသက်တာက practice သူကိုယ်တိုင်ကလက်တွေ့ပေါ်ဆောင်နေတယ်။သူသိတယ်သူလုပ်တယ်။သူသိတယ်သူလုပ်တယ်။သူသိတယ်သူလုပ်တယ်။အဲ့ဒါနဲ့တခါတည်းသူကပညာဉာဏ်ဤကိုစကားသူသူ့ရဲ့နှုတ်ကပညာကိုမွတ်ဆိုသလားမဟုတ်ဘူး။တရားသောစကားကိုတခါတည်းပြောဆိုနိုင်သလားမဟုတ်ဘူး။အရန်ထူဆန်းတာကကျွန်တော်တို့ဟေရှာယခန်းကြီး50ကိုကြည့်ရအောင်နော်အဲ့ဒါလေးတော့အားလုံးကြည့်စေချင်တယ်ဟေရှာခန်းကြီး50ဟေရှာခန်းကြီး50ထဲမှာအငယ်၄ကနေကျွန်တော်ဖတ်ပေးမယ်နော်ဒီလူကဘုရားသခင်တရားတော်အဖြစ်အမှားမှန်ကိုသိလာတယ်ဖြောင့်မတ်တဲ့အမှုတွေကိုသူသိလာတယ် knowledge သူ့မှာရှိတယ်ဘုရားသခင်ကသူ့ကိုမဆကောင်းချီးပေးနေတဲ့အတွက်သူလဲတဲ့အခါမှာအချင်းချင်းလဲရင်လဲဘုရားကသူ့ကိုဂိုင်မနေတဲ့အတွက်သူရဲ့ခြေရာတွေကိုတတ်မှတ်ပေးတဲ့အတွက်ပဲ့ပင်ထားတဲ့အတွက်ဒီလူကဘာဖြစ်လဲဆိုတော့သူ့ရဲ့တက်တာအထဲမှာအဲ့ဒီသူဖြောင့်မတ်တဲ့အမှုသူတည်တဲ့အရာတွေကိုသူကလက်တွေ့ဖော်ဆောင်နေတယ်ဒီတခါတော့အဲ့ဒါပဲမဟုတ်ဘူးသူဘာဖြစ်လို့ပညာစကားကိုမွတ်ဆိုနိုင်တယ်လဲတရားသောစကားကိုမွတ်ဆိုနိုင်တယ်လဲဆိုလို့ရှိရင် အငယ်လေးဟေရှာယ50အငယ်လေးငါသည်ပင်ပန်းသောသူအမဆာချင်းကစကားကိုပြောတတ်မည်အကြောင်းအရှင်ထာဝရဖျားသည်လူတက်ဤနှုတ်သက်တိကိုငါအားပေးတော်မူဖျားသည်ခင်ဒီတခါပေးတယ်သူကိုအစွမ်းပေးတယ်ဒီကျွန်တော်တို့ကလေမှန်တာကိုတော့သိတယ်အဲ့ဒီမှန်တဲ့လမ်းကိုကျွန်တော်တို့ကိုယ်တိုင်ကလက်တွေ့ရှောက်နေတာတော့ဟုတ်ရင်ဟုတ်မှာနော်ဒါပေမဲ့အဲ့ဒီမှန်တဲ့အရာတွေကိုပြောနိုင်တဲ့အစွမ်းပညာကိုမွတ်ဆိုနိုင်တဲ့အစွမ်းတရားသောစကားကိုပြောပြီးတော့လူတွေကိုနှိမ့်သိအားပေးဆုံးမနိုင်တဲ့အစွမ်းအဲ့ဒီ ability အရေးချင်းကဖရာသခင်ကပေးတယ်အာဖရာသခင်ကပေးမပေးခဏတော့စောင့်ရမှာမပေးသေးဘူးဆိုလို့ရှိရင်သူပေးတယ်တဲ့ကြည့်ပါဦးနော်အရှင်သာဝရပြားသည်လူတက်ဤနှုတ်တတိကိုငါအားပေးတော်မူ၏ The tongue of the learned ပညာတက်တည်းရဲ့နှုတ်အစွမ်းအစကိုနှုတ်တတိနှုတ်ရဲ့အစွမ်းအစကိုတတိဆိုတာဟိုရဲတာကိုပြောတာမဟုတ်ဘူးအစွမ်းအစကိုပြောတာအရေးချင်းပညာတက်တည်းရဲ့နှုတ်အရေးအချင်းအရေးအသွင်းအစွမ်းအစကိုပေးတယ်ဝါနနဲ့အစဉ်တိုင်းငါကိုနှိုးတော်မူပြီစာသင်တော်သူကဲ့သို့နားထောင်စေမည်အကြောင်းငါနားကိုနှိုးဆော်တော်မူပြီဘုရားသခင်ကျွန်တော်တို့နားကိုနှိုးဆော်ပြီလားအရှင်သာဝရသည်ငါနားကိုဖွင့်တော်မူ၍ငါလည်းမငင်းဆိုင်နောက်တော့မဆုတ်သဘောကြတယ်ဒီလူရဲ့နားကဘုရားသခင်ကနှိုးဆော်တဲ့အပြင်ဒီလူရဲ့နားကိုဘုရားသခင်ကဖွင့်ပေးလိုက်တယ်ဖွင့်ပေးလိုက်တော့သူကစကားချတဲ့အခါမှာဘလို့ချတယ်လဲဆိုလို့ရှိရင်ဘာနဲ့တူလဲဆိုကျွန်တော်စိတ်ကူးရင်လို့ရတယ်ကျွန်တော်ကဟီဘရုမရဘူးဟီဘရုနားမလဲတဲ့အတွက်ဟီဘရုဆရာကြီးကဟီဘရုစကားတစ်လုံးနှလုံးပြောရင်ကျွန်တော်နားမလဲဘူးကျွန်တော်နားချားလာကြားတော့ကြားတယ်နားလဲလာမလဲဘူးကျွန်တော်ပြောချင်တာကဒီလူကလေစာသင်နေတဲ့သူကဲတော့သူ့နားကအရန်ကောင်းလာတယ်ချက်ချင်းချက်ချင်းရိပ်မိတယ်ချက်ချင်းချက်ချင်းနားလဲတယ်ချက်ချင်းသဘောပေါက်တယ်။ဘာဖြစ်လို့လဲ?ဘုရားသခင်ကသူ့ရဲ့နာကိုဖွင့်တော်မူပြီ။ဒီကျွန်တော်တို့တချို့တွေကနှုတ်ကပတ်တော်ကိုပြောတယ်၊ရှင်းပြတယ်၊နားမလဲဘူး။ကြားလာကြားတယ်၊နားလဲသလားမလဲဘူး။ဘာဖြစ်လို့လဲ?စာသင်နေတဲ့သူကဲတော့နားထောင်နိုင်တဲ့အစွမ်းဘုရားကမပေးသေးဘူး။နားကိုမဖွင့်ပြသေးဘူး။အဲ့ဒါကြောင့်ဖွင့်ပြတဲ့အခါမှာလည်းပဲကျွန်တော်တို့ကဘာလို့လဲ?ငင်းပယ်တယ်၊မလို့ချင်ဘူး။နားမခံဘူး၊နောက်ဆုတ်တယ်ရှိစေမတော်ဘူးအဲ့ဒါကြောင့်မဖြစ်လေအဲ့ဒီမှုဟာမပြီးမသွားနိုင်ဘူးရိုက်တော်သူတို့ဟာငါကြောကို၎င်းမုတ်စိတ်ကိုနှုတ်တော်သူတို့ဟာငါပါးကို၎င်းငါအဲ့အဆက်ကွဲချင်းနဲ့တွေထွေးချင်းမှဒီငါဒီကိုမျက်နာကိုမလွှဲအရှင်ထာဝရဘုရားဒီငါကိုဆောက်မတော်မူလင်းမြေထောက်ကြောင့်ငါမဆုံးရှုံးရဒီဖြစ်၍ကိုမျက်နာကိုမြေကြောက်ကဲ့သို့ထား၍ရှက်ကြောက်ချင်းသို့မရောက်ရဟုငါသိ၏ငါကိုအပြစ်လွှတ်တော်သူဒီအနီးမှရှိ၏လူတွေကဘုရားသခင်ရဲ့အမှုကိုလိုက်လို့တဲ့အခါမှာဘုရားသခင်တရားလိုင်းကိုလိုက်တဲ့အခါမှာတချို့လူတွေကပါရရမယ်မွတ်ဆင်မနှုတ်မယ်နော်အဆက်ကွက်စင်မတွေ့ထွေးမယ်ကိစ္စမရှိဘူးသူမျက်နှာမလွယ်ဘူးတက်တက်ဆက်သွားတယ်သူမျက်နှာဘယ်လိုသွားလဲသူမျက်နှာကမိကြောက်ခဲ့တော့အင်မတန်မှမာတဲ့မိကြောက်ခဲ့တော့တက်တက်ဘုရားသခင်ဖြစ်စေခြင်းနဲ့အမှုအတိုင်းပဲဆက်သွားတယ်ရှက်စရာကြီးမကြောက်ဘူးကြောက်စရာတွေမကြောက်ဘူးအရိုက်ခံရမှာမကြောက်ဘူးသူတို့ဆွတ်ထွေးခံမှာလည်းမကြောက်ဘူးကိစ္စမရှိဘူးနောက်ဆုံးကျတော့သူ့အနာမှာမြဲတမ်းတယောက်ရှိတယ်ဘုရားသခင်ဒီကနေ့နေမကောင်းတဲ့လူတွေအနာမှာဘုရားသခင်ရှိဒီကနေ့စိတ်အငြေတဲ့လူတွေအနာမှာဘုရားသခင်ရှိတယ်ဒီကနေ့ဖြောက်မှတ်တဲ့လမ်းကိုဒုက္ခများစွာနဲ့ရှောက်နေတဲ့လူတွေရဲ့အနာမှာဘုရားသခင်ရှိတယ်ဒီကနေ့ကျွန်တော်ကျမတို့တွေရဲ့နားကိုဖွင့်ပေးခြင်းနဲ့ဘုရားသခင်ကကျေးဇူးပြုပြီးတော့ကျွန်တော်ပြောပါရစေ။နောက်မဆုံးနဲ့။သူဖွင့်ပေးပြီဆိုလို့ရှိရင်။သူဖွင့်ပေးပြီဆိုလို့ရှိရင်ဒီကနေ့ဘုရားသခင်စကားအတန်ကိုတကယ်ကြားတယ်ဆိုလို့ရှိရင်မငင်းမဆန်ပဲနဲ့။ငင်းဆန်တော့သူမဖြစ်နဲ့။မောက်မှာပြီးတော့မှနာမခံတဲ့စိတ်ဓာတ်နဲ့မနေနဲ့။ချက်ချင်းနှိပ်ချပြီးတော့နာခံလိုက်ပါ။အဲ့ဒါဆိုရင်ဘုရားသခင်ကမနေ့တိုင်းနှိုးလာမယ်။နာဖွင့်ပေးမယ်။လူတက်ရဲ့နှုတ်တက်ပညာတက် တရားသူကြီးတွေရဲ့နှုတ်တတိကိုသူပေးလာလိမ့်မယ်အဲ့ဒီချင်းချာမှပိန်ပိုင်းတော်သူအမားဆချင်းဟာစကားပြောတတ်တော်သူဖြစ်လာမယ်လမ်းလွဲနေတဲ့လူကိုလက်မှန်ပြန်တက်ပေးနိုင်တဲ့ပညာစကားကိုမွတ်ဆွနိုင်တော်သူဖြစ်လာအာညင်နေတဲ့ပိန်ပိုင်းနေတဲ့လူကိုမဆနိုင်တဲ့စကားကိုပြောနိုင်တဲ့ပုဂ္ဂိုလ်ဖြစ်လာအဲ့ဒီအမှုကဘုရားသခင်ကိုယ်တိုင်ကပြုတ်ပြင်းမွမ်းမိုင်တဲ့အမှုဖြစ်တယ် The Lord's molding ဒီဘုရားသခင်ကကျွန်တော်တို့ကိုလေဖြောင်းမတ်စေတယ်ဖြောင်းမတ်စေတဲ့အတွက်တမန်တော်အဖြစ်ဖြောင်းမတ်ခြင်းတွေကိုကျွန်တော်တို့သင်ပေးတယ် knowledge of righteousness သင်ပေးတယ်ကျွန်တော်တို့ကဖြောင်းမတ်တော်သူဖြစ်တဲ့အတွက်အဲ့ဒီတရားလမ်းကနေမလွဲအောင်ဘုရားသခင်တတ်မှတ်ပေးတဲ့လမ်းအတိုင်းပဲမျက်နှာကိုတင်းတင်းရှိကိုတက်တက်ထားပြီးတော့ကျွန်တော်ဆက်သွားတယ် We practice what is right and righteous We know now we practice We keep walking ဆက်လက်ကျွန်တော်ရှောက်တယ် In time to come အချိန်တိုင်လာတဲ့ခါကျတော့နော်ဘုရားသခင်ကဘာလို့လဲကျွန်တော်တို့ကိုအစွမ်းတတိပေးမယ်လူတတိရဲ့အစွမ်းတတိပညာသင်ယူနေတဲ့ចောင်းသားចောင်းသူတဦးရဲ့နာကြားသမျှကိုနားလည်နိုင်တဲ့နာမြင်သမျှကိုခွဲခြားစိတ်ပြိုင်နိုင်တဲ့စိတ်နှလုံးဘုရားသခင်တွင်တင်သမျှအမှုကိုမငင်းဆန်တော့ဘဲနဲ့နာခံရတဲ့တတိဘုရားသခင်ကဘာလုပ်မလဲပေးမယ်အဲ့ဒီချင်းကြမှာခုနကဆာလန်ဆရာကပြောတဲ့30ထဲမှာပြောတဲ့ဖြောင်းမတော်သူသည်ပညာကိုမွတ်ဆို၍သူရဲ့ရှာသည်တရားစကားကိုပြော၏ဆိုတဲ့ဟာကဖြစ်လာအဲ့ဒီမချိန်မတိုင်ခင်ဘုရားသခင်ကိုယ်တိုင်ရဲ့မွန်းမှန်ပြုပြင်ခြင်းမဖြစ်မချင်းဘလောက်ပဲတိတိပညာကိုမမွတ်ဆိုနိုင်ဘူးဘလောက်ပဲနားလေနားလေတရားသောစကားကိုမပြောနိုင်ဘူးဘလောက်ပဲချမ်းသာကိုချွန့်ကျင်ပလိစေညှို့ညင်တဲ့လူအားငယ်တဲ့လူလမ်းပြောင်းနေတဲ့လူချော်နေတဲ့လူလဲနေတဲ့လူကိုထူမဖို့တင့်တော်တဲ့စကားကိုတင့်တော်တဲ့အချိန်မှာပြောနိုင်မှာမဟုတ်ဘူးဒီကနေ့ကျွန်တော်တို့ဘုရားသခင်ကကျွန်တော်တို့အားလုံးကိုစင်ခေါ်တယ် knowledge ကနေ practicePractice ကနေ product of God's molding. ဘုရားသခင်ကိုယ်တိုင်ပြုပြင်တဲ့ပုံကိုကြီးဖြစ်လာဖို့ဘုရားသခင်ကျွန်တော်တို့အားလုံးကိုဖိတ်ခေါ်တယ်။ဘုရားသခင်ကနာဖွင့်ပေးတဲ့ခါကျရင်နာခံလိုက်ပါ။နောက်မဆုတ်ပါနဲ့ရှေ့ဆက်သွားပါ။ဘုရားသခင်ကနှုတ်ဆွမ်းတတိပညာတတိတရားသူကြီးတွေနှုတ်ဆွမ်းတတိပေးတဲ့ခါကျရင်ထိုအမှုကိုဆက်လက်ဆောင်ရွက်ပါဒီကနေ့ကျွန်တော်တို့အားလုံးရဲ့စင်ခေါ်ချက်ကဘုရားသခင်ကိုယ်တိုင်ရဲ့ပြုပြင်မွမ်းမံခြင်းကိုကျွန်တော်တို့ဆက်လက်ပြီးတော့တောင်းလျှောက်ရအောင်ဘုရားသခင်ကျွန်တော်နာကိုလည်းဖွင့်ပေးပါဘုရားသခင်ကျွန်တော်ရဲ့မျက်စိကိုလည်းဖွင့်ပေးပါဘုရားသခင်ကျွန်တော်ရဲ့နှုတ်မှလည်းပဲထိုလိုအပ်တဲ့အစွမ်းတတ္တိတွေကိုပေးသနာပါဆိုပြီးတော့ကျွန်တော်ဆုတောင်းကြဖို့ဖြစ်တယ်ကြောက်ခဏလေးဆုတောင်းဆက်ကြရအောင်အဖဘုရားသခင်ဒီကနေ့ကျွန်တော်တို့ ਨੇ အလွန်အလွန်နီးကပ်စွာရှိနေတဲ့အတွက်ကျေးဇူးတင်ဖြောင်းမတော်လိုင်းကိုကျွန်တော်တို့ကိုတွင်တင်ပေးပြီးတော့ထိုလိုင်းတိုင်းပဲကျွန်တော်တို့ရှောက်နိုင်ဖို့ရန်အတွက်ကျွန်တော်တို့ရဲ့ခြေလိုင်းနဲ့ခြေရာတွေကိုတတ်မှတ်ပေးတဲ့အတွက်ကျေးဇူးတင်အဖဖရာသခင်လူတတ်တွေရဲ့နှုတ်တတ်တွေကျွန်တော်တို့ရဲ့ဉာဏ်မျက်စိကိုဖွင့်ရကျွန်တော်တို့ရဲ့နားကိုလည်းဖွင့်ပေးရလူတတ်တော်ရဲ့နှုတ်တတိကိုလည်းပေးသနာပါကျွန်တော်တို့ရဲ့အသက်တာတစ်ခုလုံးကိုကိုရောဖခင်ပြုတ်ပြင်ရေမွတ်မှန်ရေပြင်ဆင်ပေးလက်အာညေတော်သူလမ်းပြောင်းနေတော်သူလမ်းလွဲနေတော်သူပင်ပန်းနေတော်သူအယောင်စီတိုင်းတို့ကိုသူ့ရဲ့အချိန်အခါ၌သင့်တော်တဲ့စကားပညာနဲ့ရှင်သောစကားတရားနဲ့ရှင်သောစကားတို့ကိုကျွန်တော်ပြောဆိုနိုင်ဖို့အလုံးဟာမဆာတော်မူပါခရိုရေမြေတော်နာမနဲ့ဆုတောင်းဆက်ကပ်ပါဖျားတိချေအာမင်